မဖြိုးဖြိုးအောင်ဦးဒေါ်တန်နာတို့မိပါတယ်လေထောင်စာသွားတွေးခဲ့တဲ့ကြားလို့ပါအဲ့ဒါသူတို့ကျမ်းမာရေးအခြေအနေဘယ်လိုတွေးခဲ့ရလဲခင်ဗျာ
ဆရာကြီးဦးကတအားပို့တူနေမို့တတိကလေးကကောင်းကြိုက်တာတို့ကောင်းမှုတာတို့ပေါ့အရင်ပူတဲ့ကြောင်တအားခံရတာပေါ့နော်ချိုးရတအားဖြစ်တယ်ပေါ့နော်အမိတ်တွေပေါ့အခုတွေပေါ့ပေါ့ဖြိုးဖြိုးကငကိုတွေကဆရာကြီးဦးတို့ပူလာရင်မျက်လာမှာဖူးတွေဖြစ်တယ်အခုဘူးတွေထွက်တာငကိုတွေဖြစ်လာတယ်ဆိုပူကိုယ်ထဲမှာအပူဘူးတွေပေါ့တယ်အမီဘူးတွေအကုန်ထွက်လာတာပေါ့လေနောက်အရင်ကဆရာကြီးဦးကပြင်းတော့အရင်ပြင်းမယ်အရင်ပြင်းမယ်နော်အစားအသောက်ကပြည့်ကျေတဲ့အပေါ်မှာမှသူကဆောင်းပြတော့ဆောင်းရလာကြည့်ပြီးတော့ပြည်စီပါစီတေးရပေါ့အဲ့ဒီပြည်စီပါစီတောက်ရတဲ့အတွက်သူကတော်တော်နှုံးချိနေပုံနဲ့ရှိရပေါ့အဲကျမတို့စကားပြောတာကလည်းအရင်ကလည်းရှိရမရှိတကယ်လည်းမရှိဘူးမလဲမှုဖြစ်နေတာပေါ့အရင်ပင်လာတဲ့ကိုတော်တော်ပင်လာပြီညလာရဲ့ကြာပြီးအဲ့လိုမျိုးပေါ့နှုံးနေတာပေါ့30ရက်နေရင်ရုံးတော့မလုပ်ခင်29ရက်နေရလဲဖြူဖြူမူးလဲသွားတယ်လေအေးချုပ်ကံပြီးမှမူးလဲသွားတာလေဤတင်လာမှာပြန်ပြောလို့အစ်မတရားရဲ့မူးလဲတော့တော့ပေါ်မကြအောင်မကြဖြစ်တော့မှာပြန်ပြီးတော့သူ့တေးပုံချိန်တိုင်းတော့တေးပုံချိန်ကလည်းပြန်ပြီးတော့သေးခုနှောင်းရလဲ60ကျော်ဖြစ်သွားတယ်ပေါ့အဲ့ဒါကြောင့်မလို့ဘယ်လိုမျိုးပြောရအောင်လဲဒီကံပေါ့နော်
အဲ့တော့တခြားကျောင်းသားတွေရဲ့အခြေအနေရောဗာကြားခဲ့သေးလဲခင်ဗျအခုလို့ဆိုတော့လေ
ယောက်ျားလေးလေအဲ့လိုပဲလေဖိုင်အောင်နေသူတို့မျက်နှာမှာဒီဘူးတွေထွက်တာတို့ကိုယ်တွေရတာတို့အနာအစာတွေထွက်တာတို့အဲ့လိုပဲကလေးအားလုံးကပြောရလို့ရှိရင်တော့ညနေချီရန်တင်နေနေလေမန္တလေးကနေကိုချီတက်ခဲတာအစာပြည့်အိပ်ပြည့်အနေပြည့်နောက်ကလက်ပန်းမှာတခါထပ်ပြီးတော့ဒီဘူးထဲမှာကိုထိုင်နေရကိုရှေ့ရတော့သာထိုင်နေပြီးတော့တခါအရိုက်ချံအရိုက်ချံချောင်းထဲပို့လိုက်တယ်ဆိုတော့ကလေးကတော်တော်လေးနေပြီးခံနိုင်တာခုအဲ့ဒီတဲ့တယ်ကပြန်ခံနေရတယ်ဒီမှာသိနေပေါ့ကလေးအားလုံးကြည့်တယ်ညွန်ရည်ရည်ရည်အမေရဆိုလို့ရှိရင်အဲ့ဒီအင်ဂျီရအောင်ချမ်းမြေအမေဆိုလို့ရှိရင်သူကအကောက်တစ်ခါနေနာရင်းနိုင်ဖြစ်တယ်အာကုံသွားတဲ့ဘောကျွန်မလည်းနေနေရခလေးတွေကိုတည်ရတာလေအဓိကခလေးတွေကျမ်းမာရေကျွန်တော်စိုးရိမ်
ဆိုတော့သူတို့ဒီထောင်းဝန်းစားတွေဘာတွေရောမိဘတွေသွားနိုင်ကြရလားစားတော့ဆေးဝါးဘလို့အခြေအနေရှိမလဲသူတို့လုံလောက်ပါမလား
ဘုံလူချက်စားပရိကအချုပ်ထောင်းဝန်းစားလေဒါရောချောင်းကအဲ့တော့မင်းကြီးရရကြလိမ့်မယ်ရောက်လာတည်ရင်ဒီနေ့မိဘတွေရောက်လာတည်အမေရင်းရကကျမနဲ့မိုင်းအဖေနဲ့ပေါ့နော်ဆိုတော့ဒီပေါင်း90လောက်ကိုလေဒီဘက်ကိုကျမထင်တယ်4ယောက်5ယောက်လောက်ပဲရှင်းနေတယ်အဲ့လိုမျိုးထောင်းဝန်းစားနေတယ်ဆိုတော့တော်လေးအစားတောက်မှအဆင်ပြေဘူးကျမလည်းကြားတယ်နိညာတော့အဲ့ဒီကကြားလိမ့်မယ်နေရကြောက်ကြားလိမ့်မယ်ဆိုတော့လေစိတ်ကြီးထောင်းဝန်းစားမနာမကြတော့မိသားတွေကမနာနိုင်ကြတော့ကြောက်ကြားလိမ့်ရအဲ့ထောင်းဝန်းစားမှာတော်လေးခက်ခဲနေပေါ့နော်အဲ့ဒါကြောက်ရတာပေါ့တချို့သူတွေရှင်မျိုးထက်ပိုင်းဆိုတော့အကိုကအဲ့ဒီကလေးကမိသားစုဝင်ကပြောသွားတယ်ကျောကုန်းကရှိုက်ကြတာဘုရင်နာနေတော့မယ်ကောင်ကကိုနာဆိုဆိုလက်တန်း6000ပုတ်သွားတယ်။အရိုက်ခံလို့လေအဲ့လိုမျိုးလေးပေါ့။သူတို့အဲ့ဒါကဇာတိမျိုးဖြင်းတဲ့အခါကျတော့ပို့ပြီးတော့ဖြစ်တာလေကျမယုံတယ်လေအစားအသောက်ကလေထောင်ဆိုတော့ပြည့်တဲ့အချိန်နဲ့အစားအသောက်ကဘာမှရှိရမောဘာမှလည်းသူကလုပ်ပေးရမဟုတ်ဘူးလေ။နောက်တစ်ခုကလေသူကျမပြောတယ်ထောင်လည်းကိုကျမပြောခဲ့ပါတယ်။အဲ့ plastic တွေနဲ့3000ကျမမကြိုက်ဘူးပြောခဲ့သူကပြောလို့ရှိရင်တော့ဒီဘာမှားလိုက်ပါစတိခွက်ရတယ်ပါတယ်။ကျမပြောပြမယ်ခုကလေးတွေကဘလောက်ပူတဲ့အချိန်မှာမှ plastic နဲ့ရေမျိုးယူပြီးတောင်းနေရတယ်ခုကအကုန်လုံးစားရတဲ့ plastic ခွက်အကုန်လုံး plastic ကြီးတွေတောင်းတာဟိုပူရတာလည်း plastic နဲ့ဈေးတွေလည်း plastic နဲ့ဆိုတော့အဲ့ plastic ကကျမတို့တော့အဆင်မပြေဘူး plastic ခွက်ကိုခွင်းပြီးတော့ပြလာလို့ဆိုလို့ရှိရင်ကေဆာရောကဖြစ်မှာကျိုးရတယ် plastic နဲ့ကျိုးလို့တော့ねကျမဓာတ်ပူးပေးစီချင်တယ်ပေါ့ကျမကပြောရပြောတာပေါ့လေပြောရင်သူကလုပ်ပေးပါမယ်ဆရာလုပ်ပေးမှသူကပြောတော့ပြောတော့အားမသတိကွက်လည်းမတွင်းရ၊ပန်ကွက်လည်းမတွင်းရဘူး။အဲ့ plastic တွေနဲ့တွင်းရတာကိုကျွန်မသဘောတော်တော်မကျဘူး
။ဟုတ်ကဲ့ဟုတ်ကဲ့။နောက်ပြီးတော့ဒီအမှုကိစ္စရနေပတ်သက်လို့ရောတခြားဒီမဖြူဖြူအောင်ဗာများပြောလိုက်သေးလဲခင်ဗျာ
။ဒီနေ့တော့ကျွန်မဖြူဖြူဝင်နေသေးတော့အဲဘယ်နည်းရုံထုတ်လဲလို့ဆိုတော့သူက10မိနစ်ရုံထုတ်တယ်။အဲဖြူဖြူကပြောတာသူအမှုတရားဆွဲဆိုတော့မယ်ဆိုလို့ရှိရင်လည်းစနေနေ့မှာတင်ရှင်းနေတော့တွေ့ချင်တယ်သူကပြောတာလေသူကပြောလိုက်တယ်နော်ဘယ်အော်ရီရုံးရောက်လို့ဆိုလို့ရှိရင်တွင်လင်းမြင်တာတဲ့အများကြည့်သူနားထောင်နိုင်တဲ့တရားရုံးမျိုးမိဘရှင်မျိုးအတိုင်အဝိုင်းရှင်းအားလုံးကိုမင်းပြောဆိုနိုင်တဲ့တရားရုံးမျိုးသူဖြစ်ချင်တယ်သူပြောတာသူကတရားရုံးမှာလည်းရှင်းနေတယ်သူမပြောအောင်အဲ့တော့စနေနေ့မှာတင်မှာရှင်းနေတွေ့ချင်တယ်ပေါ့ရှင်းနေတဲ့တွေ့ပြီးတိုင်နေတယ်ပြောဆိုချင်တယ်ပေါ့အမှုသွားအမှုလားပေါ့နော်ဘယ်လိုဖြစ်တယ်ဘယ်အကြောင်းရအဲ့လိုရှင်းမျိုးကိုတိုင်နေမှုအေးဆေးရှင်းနေတွေ့ချင်တယ်လေဒီအဲ့တော့ပြောလိုက်တယ်နိ
ဟုတ်ကဲ့ဒေါ်တန်နာကြီးကျေးဇူးတင်ပါတယ်ခင်ဗျာအခုလို့ပြောပြတာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်